အကြမ်းဖက်မှုဆွဲချက်တူနဲ့တရားရင်ဆိုင်နေရတဲ့ပါကစ္စတန်ဝန်ကြီးချုပ်ဟောင်းအီမရန်ခန်းကိုအစိုးရအနေနဲ့ဖမ်းဆီးတာမလုပ်ဖို့တရားရုံးကနေတင်းလာနေကတားမြစ်လိုက်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ကုံရက်ကနိုင်ငံရေးတရားဟောပြောပွဲတစ်ခုမှာသူ့အနေနဲ့တရားရေးဆိုင်ရာအရာရှိတွေနဲ့ရဲတပ်ဖွဲ့ဝင်တွေကိုချိန်ချောက်ခဲ့တယ်လို့စွပ်စွဲထားပါတယ်။အဲဒီလိုဆွဲချက်တွေအပေါ်မှာသူ့အနေနဲ့အတနာခံလွှာမတင်မီအထိလုံထုံးလုံနီးဆိုင်ရာလိုအပ်ချက်တွေကိုဆောင်ရွက်ဖို့အတွက်လာမယ့်ကြာတာပရိသတ်တိုင်အောင်မြို့တော်ရဲ့တရားရုံးကနေအာမခံပေးထားကြောင်းအီမရာခန်းရဲ့ရှေ့နေဘာဘာအဝံကသတင်းသမားတွေကိုအစ္စလာမဘတ်မြို့မှာပြောပါတယ်။ဒါဟာအတိုက်ခံတွေကိုအတန်တိတ်သွားအောင်ဝန်ကြီးချုပ်ရှီဘတ်ရှရစ်အစိုးရကနိုင်ငံရေးရည်ရွယ်ချက်နဲ့လှုံ့ဆော်မှုဖြစ်တယ်လို့ခန်းရဲ့ PDI ပါတီကဝေဖန်လိုက်ပါတယ်။ဒါအပြင်တန်းပေါင်း220ရှိတဲ့ပါကစ္စတန်နိုင်ငံမှာနိုင်ငံရေးအရာတင်းမာမှုတွေဖြစ်ပေါ်လာအောင်လှုံ့ဆော်လိုက်တာလို့လည်းဆိုပါတယ်။ပြီးခဲ့တဲ့ AB လပါကစ္စတန်လွှတ်တော်မှာအယုံကြည်မရှိအဆိုတင်သွင်းခဲ့ပြီးဝန်ကြီးချုပ်အီမရာခန်အစိုးရကိုလက်ရှိအစိုးရအဖွဲ့ကဥဆောင်ဖြုတ်ချခဲ့ပါတယ်။အဲဒီနောက်ဖြုတ်ချခံရတဲ့ခန်းရဲ့ပါတီကဝန်ကြီးချုပ်ရှရစ်ရဲ့အစိုးရကိုနိုင်ငံအနှံ့စန့်ကျင်ဆန္ဒပြပွဲတွေပြုလုပ်ပြီးရွေးကောက်ပွဲအသစ်လုပ်ပေးဖို့တောင်းဆိုခဲ့ပါတယ်။အသက်80အရွယ်ရှိဝန်ကြီးချုပ်ဟောင်းအီမရာခန်ဟာအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေအရသူ့အပေါ်အပြစ်ရှိကြောင်းဆုံးဖြတ်ခံရရင်ထောင်တန်းနှစ်အတော်ကြာကြားခံရနိုင်ပါတယ်။ဒါပေမဲ့သူ့ရဲ့ PDI ပါတီခေါင်းဆောင်တွေနဲ့သူ့အပေါ်ထောက်ခံကြသူတွေကတော့ပါတီခေါင်းဆောင်ဝန်ကြီးချုပ်ဟောင်းခန်းကိုဖမ်းဆီးခဲ့ရင်ပါကစ္စတန်မြို့တော်အစ္စလာမဘတ်အထိခြိတက်ကြမယ်လို့သတိပေးထားပါတယ်။